မြန်မာနိုင်ငံမှာခီးတဲ့22ယောက်ပါသွားတဲ့လေရင်ပြတ်ချခဲ့ရသည့်ဟိမိုရာတောင်တန်းဒေသတဝိုက်ရှာဖွေနေတဲ့ကယ်ဆယ်ရေးတွေအလောင်း14လောင်းကိုဒီကနေ့တင်းတင်းလာနေမှတွေ့ရှိခဲ့ပါတယ်။ဂျန်နဲ့ပျောက်ဆုံးနေသူတွေအသက်ရှင်နိုင်ဖို့အခွင့်အလမ်းအင်မတန်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေရင်ပြတ်အပိုင်းစားတွေကိုနီဘောစစ်တပ်ကဒီကနေ့အစောပိုင်းမှတွေ့ရှိခဲ့တာပါ။တာရာအဲပုတ်ကလေးကလေကြောင်းလိုင်းကလေရင်ဟာကက်မန်ဒူမြို့တော်ရဲ့အနောက်ဘက်မိုင်80လောက်အကွာကကမ္ဘာလှည့်ခီးတဲ့တွေအလားများတဲ့ပိုခါရာမြို့ကနေချီလီတောင်တက်သူတွေအသွားများတဲ့ဂျွန်ဆန်မြို့ကိုတနင်္ဂနွေနေ့မနေ့ကအသွားမှပြတ်ကျခဲ့တာပါတရုတ်နိုင်ငံရဲ့နယ်စပ်ကမ္ဘာမှာတတ်တမမြောက်အမြင့်ဆုံးဒေါ်လာဂီရီတောင်ရှိရာနားမှာလေရင်ပြတ်ကျခဲ့တာဖြစ်ပါတယ်လေရင်ပြန်တက်ပြီးတော့မိနစ်20အကြာနက်ဆိုင်နဲ့ရှုံမြောင်းတွေတောင်ထိပ်တွေရှိတဲ့နေရာနားအရောက်မှာလေကြောင်းထိမ့်သိမ်းရေးမျှော်စင်တဲ့လေရင်အဆက်အသွယ်ပြတ်သွားခဲ့တာဖြစ်ပါတယ်။လေရင်ပေါ်မှာနီဘောလူမျိုးလေရင်မှုတွေနဲ့ခီးတယ်တွေအပြင်အိန္ဒိယလူမျိုး၄ယောက်၊ဂျာမန်၂ယောက်တို့ပါသွားခဲ့ပါတယ်ရှင်။